ရုတ်နိုင်ငံရဲ့ဒေသပေါင်း9ခုမှာကျန်းငယ်တခွေရောဂါအမျိုးအစားအထိကူးစက်ပြန့်နှံ့မှုကြောင့်သေဆုံးသူအရေအတွက်ဟာ22ယောက်ထိရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထိပ်တန်းအရာရှိတစ်ယောက်ကပြောလိုက်ပါတယ်H7N9 အမျိုးအစားဗိုင်းရပ်စ်ဟာလူတွေအတွက်တာမန်ထက်ပိုပြီးအန္တရာယ်ရှိနေတဲ့အကြောင်း WHO ရဲ့အရာရှိ Keiichi Fukuda ကပြောဆိုလိုက်တာပါ။ဒါပေမဲ့လည်းလူလူချင်းကူးစက်နိုင်တဲ့အဆင့်ထိဖြစ်ပွားနေတဲ့အထောက်အထားမျိုးမတွေ့ရသေးဘူးလို့လည်းပြောပါတယ်။အရင်တုန်းက H5N1 အမျိုးအစားထက်အခုအစ်တွေ့ရှိရတဲ့ဗိုင်းရပ်စ်ကတော့တရိတ်ဆန်ကနေလူကိုပိုပြီးကူးစက်လွယ်တယ်လို့လည်းတရုတ်နိုင်ငံမှာလူပေါင်း100ကျော်လောက်ရောဂါကူးစက်တာခံနေရတဲ့ H7N9 virus အကြောင်းလေးလာစူးစမ်းမှုရရှိနေတဲ့ WHO ရဲ့အရာရှိကပြောဆိုလိုက်တာပါ။ရောဂါအမျိုးအစားတင်တဲ့ပတ်သက်လို့နားလည်သဘောပေါက်နိုင်တဲ့အခြေအနေတွေမရောက်သေးဘူးလို့လည်း WHO နဲ့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံကတာဝန်ရှိသူတွေကတော့ရေရှည်မှာရောဂါရှိနေသူတန်းကနေတစ်ဆင့်အကာအကွယ်မရှိတဲ့မိသားစုဝင်လို့တခြားလူတွေကိုပါကူးစက်နိုင်သလားဆိုတာကိုလည်းလေ့လာနေကြတာပါ။ဒီနိုင်ငံကတော့ကျန်းကျန်းတူခွေးယောဂအသစ်ကိုကုသနိုင်မဲ့နည်းလမ်းနဲ့ကာကွယ်ဆေးတွေကိုထုတ်လုပ်နိုင်မှုလဲကြိုးပမ်းနေတာဖြစ်ပါတယ်။